ဒေါက်တာသိန်းဝင်းရှင်ဒီတက္ကသိုလ်နီးပြဆရာဆရာမ2900ကျော်ကိုလက်ထောက်ခရီးကရာထူးတိုးပေးလိုက်တဲ့တဲ့တင်တွေ့ပါလေရှင်အဲ့တော့ဒီလောက်အရေးအတွက်များများတပြိုင်တည်းတိုးပေးတဲ့အရင်ကလည်းမရှိခဲ့ဘူးဆိုတော့ဒီလိုမျိုးတိုးပေးလိုက်တဲ့အပေါ်မှာထူးထူးခြားခြားရည်ရွယ်ချက်ရှိလားဘာကြောင့်ပါလေရှင်
အဲအခုကျွန်တော်တို့တိုးပေးတာအရင်ကကျွန်တော်တို့2014ခုဝန်ထမ်းလက်ဆွဲမှာလုံသက်3နှစ်ပြည့်လို့ရှိရင်တိုးပေးလို့ရတယ်ဆိုတဲ့မူဝါဒပါတယ်2014တည်းကအ
ဲ
ဒါပေမဲ့ကျွန်တော်တို့အဲတုန်းကတော့မတိုးပေးခဲ့ဘူးဘာဖြစ်လို့လဲ vacancy ကတော့ရှိတယ်လက်လက်အင်အားရှိတယ်ဒါပေမဲ့ budget မရှိတော့မတိုးပေးခဲ့ဘူးဒီနှစ်မှာစတိုးပေးတယ် April မှာတုန်းကလည်း AADU lecturer ကိုလည်းကျွန်တော်3နှစ်နဲ့တိုးပေးခဲ့တယ်အခုကကျူတာတူအေအိုတိုးဖို့ကြတော့ကျွန်တော်တို့ရာထူးဝင်ဖြစ်ရတယ်ဘာဝန်ကြီးဌာနအကုန်လုံးကအရာရှိအဆင့်ကိုတက်မယ်ဆိုရာထူးဝင်ခွဲကိုဖြားရအောင
်
ဓာတူးဝင်ရပြန်နဲ့စီစစ်ပြီးတော့သူ့ဘက်ကအမိန်ကြလာနေကျွန်တော်တို့ကပို့စတင်ချပြီးတိုးပေးလိုက်တာဖြစ်တယ်။ဟိုးရင်တော့မူရဆိုရင်ကျူတာကနေအေအက်တက်ဖို့9နှစ်ကြာတယ်။အနေဆုံးကသက်ဆိုင်ရာဘာသာရေးမှာ MA MSc ရမှာကျွန်တော်တို့ကအခုဓာတူးဝင်ရတဲ့မူဝါဒနဲ့လည်းကိုက်ညီအောင်ကျွန်တော်တို့ဘက်ကလည်း budget အင်အားလုံလောက်လာတဲ့အတွက်တိုးပေးလိုက်ခြင်းဖြစ်တယ်။
ဟုတ်ကဲ့ပါရှင်။အဲ့တော့အဲ့လိုအရေးအတွက်3000နီးပါးကိုတစ်ပြိုင်တည်းတိုးပေးလိုက်တဲ့အတွက်ဒီကောင်းကျိုးဆိုးကျိုးတွေအနေနဲ့ဘယ်လိုများရှိနိုင်လဲရှင်
။ကောင်းကျိုးဆိုးကျိုးကတော့သူတို့တွေကအလုတ်လုတ်ပြီးတော့ယာဒူးတွေကိုတော့အဆင့်မီရလာတယ်။နောက်ပြီးရင်ကျွန်တော်တို့ကအရင်တော့ကကျူတာဆိုလို့ရှိရင်ကျွန်တော်တို့ကအရာရှိအဆင့်မဟုတ်တဲ့အတွက်သူက lab လောက်ပဲ practical ပဲဝင်ရတယ
်။
ဥမာကြိုင် tutorial ဆက်တဲ့အခု AA အဆင့်ဖြစ်သွားတဲ့အတွက် practical လည်းဝင်တော့ဝင်ရအောင်မယ်။ဒါပေမဲ့သူတို့က teaching မှာ lecture မှာလည်းသူတို့ဝင်ရောက်ပြသနိုင်တဲ့အဆင့်တွေရလာတာပေါ့။
ဟုတ်ကဲ့ဟုတ်ကဲ့ရှင်အဲ့ဒီနီးပြားတွေကလက်ထောက်ကတိခဖြစ်လာရင်စာသင်ရတော့မှာဖြစ်တဲ့အတွက်စာသင်တဲ့အတွေ့အကြုံနည်းတဲ့သူတွေကနည်းနည်းစိုးရိမ်နေတယ်လို့ကြားရပါတယ်ရှင်အဲ့တော့အဲ့ဒီသူတို့ကိုသူတို့ယုံကြည်မှုရှိလာအောင်ပြီးတော့အရေးချင်းပြည့်မီတဲ့လက်ထောက်ကတိခတွေဖြစ်လာအောင်ဆရာတို့ဝန်ကြီးဌာနပိုင်းကရောသူတို့ကိုယ်တိုင်ရအောင်ပေါ့နော်ဘာတွေများဆောင်ရွက်ဖို့အစီအစဉ်တွေရှိပါလဲရှင
်ကျွန်တော်တို့ဝန်ကြီးဌာနပိုင်းကတော့တခြားလုပ်ဖို့မရှိဘူးဒါပေမဲ့သက်ဆိုင်ရာအကြောင်းတွေမှာဘာသာရပ်နှိနှောပွဲတွေကျောင်းပိတ်တဲ့ကာလတွေမှာလုပ်တယ်။အဲ့ဒီချိန်မှာသူတို့ကို upgrade လုပ်ပေးမှာပေါ့။သူတို့ကိုစာသင်ဖို့အတွက် topic တစ်ခုပေးပြီးတော့သင်ကြားရေးကို presentation လုပ်ခိုင်းတာပေါ့
။ဟုတ်က
ဲ့။နောက်ပြီးတော့ခုဒီမှာ2900ကျော်ပြီမဲ့ကျွန်တော်နှစ်အုပ်စုရှိတယ်။တအုပ်စုကနီးပြသူပြ6နှစ်နဲ့4လတအုပ်စုရှိတယ်။နောက်တအုပ်စုက3နှစ်နဲ့4လရှိတယ
်။
အချို့ကတော့1300နဲ့1400အချို့ရှိတယ်။6နှစ်သမားကတော့သူက well experience ရှိနေတဲ့သူထားလိုက်တင်နိုင်တယ
်။အဲ့
တော့3နှစ်သမား1000ကျော်ကိုတော့ကျွန်တော်တို့ training တို့မွမ်းမံတင်တို့လုပ်ပေးရအောင်ပါပေါ့
။ဟုတ်ကဲ့။ပြီးတော့အခုဒီ2900ကျော်ကနီးပြနေရာကနေလက်ထောက်ကတိခဖြစ်သွားတဲ့အခါအဲ့ဒီနီးပြ2900ကျော်နေရာကိုနောက်ထပ်နီးပြတွေအစားထိုးဖို့အောင်ဆရာတို့အနေနဲ့အစဉ်သင်းရှိပါလားရှင်
။ကျွန်တော်တို့ကဒီရာကိုကျွန်တော်တို့ခု2900မဟုတ်ဘူး။အရင်တော့လက်လက်တာအားလုံးပေါင်း3500ကျော်တော့ရှိတယ်။ကျောင်းအလိုက်ဘာသာရပ်လိုက်အဲ့ဒါကိုကျွန်တော်တို့ကဝင်ကြီးရုံးအစဉ်စဉ်တင်ပြသွားပြီးတော့ခွင့်ပြုမိန်ရလို့ရှင်ဆက်ခံသွားမှာပါ။ခံမို့ရတယ်ကျွန်တော်တို့ခု MA MSc ရပြီးအလုံးမရှိတဲ့အပြင်မှာကျောင်းသူတွေအများကြီးရှိပါရဲ့။အဲ့ဒါတွေကိုကျွန်တော်တို့ဆက်လက်ပြီးတစ်ချိန်တည်းတော့ခံမှာမဟုတ်ဘူး။နှစ်လိုက်ကျွန်တော်လိုအပ်ချက်ရခံသွားမှာဖြစ်ပါတယ်။အဲ့ဒီအတွက်တော့ကျွန်တော်တို့ခွင့်ပြုမိန်ကိုအစဉ်စဉ်တို့ထောက်တုံနေတူဆက်တင်အောင်ပါ
ဟုတ်ကဲ့ဟုတ်ကဲ့ပါဆရာခုဒီအစိုးရသေးလက်ထက်ပထမရက်တရအတွင်းမှာဘယ်ဒီပညာရေးကဏ္ဍမှာပြုပြင်ပြောင်းလဲမှုတချို့ရှိလာပါတယ်ပေါ့နော်အခုလိုကိစ္စမျိုးကအစားပေါ့အဲ့တော့ဒီအစိုးရသေးရဲ့၅နှစ်သက်တမ်းအတွင်းမှာဒီပညာရေးဌာနရဲ့အပြောင်းအလဲကိုဆရာဘယ်လိုများမျှော်လင့်ခန့်မှန်းပါသလဲရှင
်အစိုးရသေးလက်ထက်မှာရက်တရစီမံကိန်းမှာကျွန်တော်တို့အဆင့်မြင့်နေလောက်ခဲ့တဲ့ program တွေရှိတယ်နောက်ပြီးရင်ကျွန်တော်တို့ကတကယ်တက်တဲ့အရေးအသွေးပြည့်မီတဲ့ចောင်းသားចောင်းသူတွေရအောင်အတွက်ကျွန်တော်တို့ကဒီဆရာဆရာမတွေအင်အားထပ်ထပ်တိုးပေးတာချင်းဖြစ်ပါတယ်။ဒါကြောင့်မို့လို့ကျွန်တော်ဒီ၅နှစ်တာကာလအတွင်းမှာပညာရေးကတော့ပုံမူပြီးတိုးတက်လာမယ်။ပုံမူပြီးတော့အရေးအသွေးပြည့်မီလာမယ်နဲ့ကျွန်တော်အနေနဲ့ပြောနေပါတယ်
။ဆရာဒေါက်တာသိန်းဝင်းကျေးဇူးအများကြီးတင်ပါတယ်ရှင်။
ဟုတ်ကဲ့ပါ